အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့အီရန်ကြားနှစ်ရက်ကြာတရိုက်တွေ့ဆုံဆွေးနွေးပွဲတွေဒီကနေ့ဆက်တင်လိုက်ပါပြီ။နောက်သတင်းခုနှစ်ပတ်အတွင်းပြီးပြည့်စုံတဲ့နိုင်ငံတကာသဘောတူညီချက်တစ်ခုရဖို့အတွက်ရည်သက်မှတ်ထားပါလေ။ဂျနီဗာမှာကျင်းပနေတဲ့ဆွေးနွေးပွဲမှာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝီလျံဘန်းစ်နဲ့အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်အရာခီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဆွေးနွေးနေကြတာဖြစ်ပါလေ။နိုင်ငံတကာဆစ်ဆက်ဆွေးနွေးပွဲတွေပြီးခဲ့တဲ့လတည်းရက်ဆိုင်သွားခဲ့ပြီးတဲ့နောက်သတင်းပတ်ထဲမှာနောက်ကျော့ဆွေးနွေးပွဲတွေပြန်ပြီးမဆခင်မှာအခုနှစ်နိုင်ငံတိုက်ရိုက်ဆွေးနွေးပွဲဖြစ်လာတာပါ။ EU ဥရောပတမကရဲ့နိုင်ငံခြားမူဝါဒရေးရဆိုင်ရာအကြီးအကဲ Catherine Ashton ရဲ့လက်ထောက် Helga Schmidt လည်းတနင်္လာနေ့အင်္ဂါဆွေးနွေးပွဲတွေမှာပါဝင်တက်ရောက်နေပါတယ်။ပြီးခဲ့တဲ့ November လကဂျာဖြတ်သဘောတူညီချက်တစ်ခုရခဲ့တဲ့ဆွေးနွေးပွဲတွေမှာ American, Britain, ပြင်သစ်တရုတ် Russia နဲ့ Germany တွေပါတဲ့ P5+1 လို့ခေါ်တဲ့အဖွဲ့နဲ့ဆွေးနွေးပွဲတွေကို Miss Ashton ကဦးဆောင်ခဲ့တာဖြစ်ပါတယ်။